နိုင်ငံရဲ့ကြာစင်းနေတဲ့စီးပွားရေးပြန်ကောင်းလာအောင်လုပ်ဖို့ထိုင်းစစ်တပ်နဲ့စီးပွားရေးလုပ်ငန်းတွေကမျှော်လင့်နေကြပါတယ်။6လကျော်ကြာနိုင်ငံရေးမတည်မငြိမ်ဖြစ်ခဲ့တာနဲ့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တာကြောင့်နိုင်ငံစီးပွားရေးကဆုတ်ယုတ်ကြာစင်းနေတာပါ။ဘန်ကောက်မြို့တော်ကနေ VOA သတင်းတော်ရွန်ကိုဗန်ရဲ့သတင်းဆောင်ပါနဲ့အတူသုံးသက်ချက်ကိုတော့ဒီသတင်းဖတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်။
လူရဲထောက်ခံမှုကိုရဖို့နဲ့စီးပွားရေးပြန်ကောင်းလာအောင်မြင့်တင်ဖို့ရည်ရွယ်တဲ့အနေနဲ့စပားဆိုင်လေသမား8000လောက်ကိုပေးဖို့ရှိနေတဲ့စံကြွေးငွေဒေါ်လာတန်ပေါင်း3000လောက်ကိုစစ်ဆေးရကပြီးခဲ့တဲ့သတင်းပတ်တွင်ခက်မြက်မြန်းပဲပြန်ပေးခဲ့ပါတယ်။အဲ့ဒီငွေဟာဖွဲ့အတိုင်းပါတီဦးဆောင်တဲ့ဆိုရကဈေးကွက်ပေါက်ဈေးထက်ပိုပေးပြီးစံတွေဝယ်ယူခဲ့တဲ့အငင်းပွားပွဲအစီအစဉ်အရပေးဖို့ရှိနေတဲ့ငွေပါ။အဲ့ဒီစံဝယ်တဲ့အစီအစဉ်ဟာအာနာအလွဲသုံးစားလောက်တာအချင်းပြတ်ချစားမှုဖြစ်အောင်လမ်းဖွင့်ပေးထားတာလို့အတိုက်ခံတွေကဆွဆွဲခဲ့ကြပါတယ်။အစိုးရဗန်နာငွေကုန်ခန်းသွားတာကြောင့်ပြီးခဲ့တဲ့နှစ်မှာအစိုးရကပြန်မပေးနိုင်ခဲ့ပါဘူး။ယုံကြည်မှုကိုပြန်တည်ဆောက်ဖို့နဲ့လက်သမားတွေကိုငွေပြန်ပေးဖို့ကိစ္စဟာရေတို့မှာစီးပွားရေးပြန်ပြီးနလန်ထူလာစေဖို့အတွက်အဓိကခြေလှမ်းတစ်ခုဖြစ်တယ်လို့အာရှဖွံ့ဖြိုးရေးဘဏ် EDB ရဲ့အကြီးတန်းစီးပွားရေးပညာရှင် Laxman Adapich ကပြောပါတယ်။
We need both consumer confidence and investor confidence.
စားသုံးသူတွေရဲ့ယုံကြည်မှုကိုရောယင်းနည်းနဲ့သူတွေရဲ့ယုံကြည်မှုကိုရောရဖို့လိုပါတယ်။ဒါဟာအရင်အစိုးရရဲ့ပေးရန်တာဝန်တွေအားလုံးကိုအခုအစိုးရကတာဝန်ယူလိုက်တာကြောင့်အနေဆုံးတော့အခုလိုလက်သမားတွေကိုပေးရမယ့်ငွေပြန်ပေးတာဟာကောင်းတဲ့လက္ခဏာတစ်ခုပါ။လက်သမားတွေမှာငွေဝင်လာတယ်ဆိုရင်သူတို့ကလည်းပြန်သုံးမှာဆိုတော့ဒါစီးပွားရေးအတွက်လည်းကောင်းတဲ့ကိစ္စပါလို့ EDB ရဲ့အကြီးတန်းစီးပွားရေးပညာရှင် Adapich ကပြောသွားတာပါ။လမ်းမဆန္ဒပြပွဲတွေဆက်ဖြစ်ပြီးတော့နိုင်ငံရေးပြည်ပခါကယုံကြည်မှုရော့အောင်လုပ်လိုက်တာနဲ့အမျှရင်းနှီးမြှုပ်နှံသူတွေနဲ့ကဘာလက်ခီးတွေကြားမှာအကြမ်းဖက်မှုတွေအရှိန်တက်လာမလားရဲ့လို့ပိုပြီးစိုးရင်လာတာကြောင့်ထိုင်းစီးပွားရေးဟာစီးပွားပြက်ကတ်ဆိုင်မဲ့အခြေအနေစီဥတည်သွားပါတယ်။ရွေးကောက်ပွဲတွေကနေဒီမိုကရေစီနီးကျအုပ်ချုပ်ရေးစီပြန်မသွားခင်မှာတိုင်းပြည်တည်ငြိမ်ဖို့အတွက်နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ရမယ်လို့စစ်ဆေးရကပြောပါတယ်။ယူကောက်ပွဲဘယ်တော့လုပ်မယ်ဆိုတာကိုတော့အခုချိန်ထိမတတ်မှတ်ရသေးပါဘူးစီးပွားရေးအရာမညီမညာဖြစ်နေတာကိုရှင်းချဖို့အကျင့်ပြတ်ချစားမှုကိုဖြည့်ရှင်းဖို့နဲ့လှုံ့ထုံလုံဤပိုင်းတွေပြင်ဆင်ပြီးစီးပွားရေးကိုပြုပြင်ပြောင်းလဲမဲ့စီမံကိန်းတွေကိုအဓိကစက်မှုကုန်ထုတ်အဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းချပြခဲ့ကြပါတယ်စီးပွားရေးတိုးတက်မှုနှုန်းဟာဒီနှစ်ကမှ200ခန့်လုံးပတ်ဝန်းကျင်လောက်တိုးတက်စေဖို့နဲ့အတူလာမယ့်လတွေအတွင်းစီးပွားရေးကိုပြန်ပြီးအသက်သွင်းရမယ်လို့Patra Securities Company ကစီးပွားရေးပညာရှင်နဲ့ညွှန်ကြားမှုဖြစ်သူ Superwatt Sichua ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံရေးတည်ငြိမ်မှုဟာစီးပွားရေးရေရှည်ပြန်ပြီးနလန်ထူဖို့အတွက်အဓိကကြတယ်လို့ Superwatt ကပြောပါတယ်
။ Well medium term I think you do still have to find political
ပြည်နယ်ညာစီရေးကနေတစ်ဆင့်နိုင်ငံရေးတည်ငြိမ်မှုရအောင်သိမ့်မကြတဲ့ကာလတခုမှာလုပ်ကိုလုပ်ရမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီပြန်လည်ရင်ကြားစီရေလုပ်ငန်းစဉ်ကဘယ်လိုဖြစ်မယ်ဘယ်လောက်အောင်မြင်မယ်ဆိုတာကိုတော့ကျွန်တော်တို့မသိသေးပါဘူးနိုင်ငံရေးရနဲ့ဆိုင်တဲ့အကွဲအကွဲအပြားပြားဖြစ်မှုတွေတမိုင်းနဲ့ချီရှိခဲ့ပြီးတော့အဲ့ဒါကြောင့်အာဏာသိမ်းဖို့လိုအပ်တယ်ဆိုတဲ့အခြေအနေတွေပေါ်ပြည်ပရင်းနှီးမြှုပ်နှံသူတွေကသတိထားကြပါတယ်လို့ Patra Securities Company ရဲ့ညွှန်ကြားရေးမှူး Superwatt Sichua ကပြောတာပါပြုပြင်ပြောင်းလဲရေလိုအပ်မယ်ဆိုတဲ့အပြောတွေရှိနေတဲ့ကြားကားပဲအခြေအနေတွေဘယ်လိုဖြစ်လာမယ်ဆိုတဲ့ပေါ်ပြည်ပရင်းနှီးမြှုပ်နှံသူတွေဟာအခုချိန်ထိစောင့်ကြည့်နေကြသေးပဲလို့ SCB Securities ရင်းနှီးမြှုပ်နှံမှုပွဲစားကုမ္ပဏီကအကြီးတန်းလေ့လာသုံးသပ်သူ Vikas Kawatra ကပြောပါတယ်။ထိုင်းနိုင်ငံဟာ1932ခုနှစ်မှာစီးမင်းခံဘရင်စနစ်ကျင့်သုံးတဲ့နိုင်ငံဖြစ်ခဲ့ပြီးကတည်းကဆိုရင်အာဏာသိမ်းတာဒါမှမဟုတ်အာဏာသိမ်းမှုကြံစီတာ19ချိန်ရှိခဲ့ပါတယ်
။ So foreigners they are looking at it as it's a drill we'll go through the motion year and a half.
နိုင်ငံသားတွေအတွက်ကတော့ဒါကိုစမ်းသပ်လေ့ကျင့်မှုတစ်ခုလိုကြည့်နေတော့မှာပဲတနေ့တနေ့ခွဲလောက်မှာအခြေအနေတွေကောင်းလာမယ်ဒီကနေ့တည်းစာရင်အတန်ငယ်ပိုကောင်းလာမယ်ဆိုတာမျိုးသုံးသပ်မှာပါဒါပေမဲ့လေလုပ်ငန်းစဉ်တစ်ခုလုံးကိုတိတိတတ်တာအပြောင်းလဲဖြစ်ဖို့အတွက်ရွေးကောက်ခံတော်လည်းကောင်းရွေးကောက်ခံမဟုတ်တဲ့အစိုးရကတော်လည်းကောင်းလှုပ်လိမ့်မယ်ဆိုပြီးတယောက်ယောက်ကမျှော်လင့်နေမယ်လို့ကျွန်တော်တော့မထင်ပါဘူးလို့ SCB Securities Company ရဲ့လေ့လာသုံးသပ်သူ Vikas Kawatra ကပြောတာပါစစ်ဆေးရကဒီသတင်းပတ်တွင်ကြေညာခဲ့တဲ့အပြောင်းလဲတွေထဲမှာလုံချုံရေးစီးပွားရေးနဲ့ဥပဒေရေးရာတွေကိုကြီးကြပ်မဲ့ဤပညာရှင်တွေဘန်လုံငန်းရှင်တွေနဲ့ဖွဲ့စည်းထားတဲ့မူဝါဒရေးရာအကြံပေးအဖွဲ့တွေတခုလည်းပါဝင်ပါတယ် စီးပွားရေးပြန်ပြီးနယ်လန်ထူလာအောင်လုပ်ဖို့အာဏာသိမ်းစစ်ဆိုရကကြိုးစားနေပေမဲ့သူတို့လူချင်းနဲ့တည်ငြိမ်မှုကတော့အထူးသဖြင့်ဘန်ကောက်မြို့တော်မှာအခုချိန်ထိပြန်မရသေးဘူးလို့ဆိုရမှာပါ။တနင်္ဂနွေနေ့တော့ငါပဲဘန်ကောက်မြို့တော်ကအဓိကကုန်တယ်ကြီးတစ်ခုကိုရက်တပ်ဖွဲ့ကပိတ်ပစ်ခဲ့ပါလေ။အပေါင်းဖော်ဆန္ဒပြသူတွေကိုရဲရဲရှိတယောက်ကမဖမ်းဆီးနိုင်အောင်အာဏာသိမ်းတော်ကိုစန့်ကျင်တဲ့ဆန္ဒပြသူတွေကတားဆီးဖို့ကြိုးစားခဲ့ကြပြီးတဲ့နောက်အဲဒီလိုကုန်တိုက်ကိုပိတ်ပစ်ခဲ့တာပါ။အဆုတ်ကောင်းကင်ရထားဘူရာယုံအဆောက်အဦကြီးတွေက Terminal 21ကုန်တယ်ကြီးထဲမှာထောင်မများစွာသောဈေးဝယ်သူတွေဟာနေ့လယ်ဘက်ဈေးဝယ်ထွက်တာစားတောက်တာနဲ့ရုပ်ရှင်ကြည့်ဖို့စီစဉ်ထားတာတွေကိုဖျက်ပစ်လိုက်ရပါတယ်။ဆရာနာသိန်းကောင်းဆောင်ဝူဂျိုကြီးပရာယုတ်ကစိတ်ချလက်ချရှိကြပါလို့ဘယ်လိုပဲအာမခံပြောနေပါစေဒီလိုအခြေအနေမျိုးဟာစီးပွားရေးအတွက်မကောင်းတာကတော့အမှန်ပါပဲ။အခုကိုပဲနိုင်ငံသားခီးသွွားတွေကိုအဓိကမှီးပြီးရောင်းဝယ်ဖောက်ကားနေကြတဲ့ဈေးဆိုင်တွေရဲ့ပိုင်ရှင်တွေကစီးပွားရေးဟာဘယ်တော့ငါနဲ့မှမတူအောင်စိုးနေပြီးပိုပြီးစိုးလာမှာကိုစိုးရိမ်နေကြပါပြီခီးသွွားနေတဲ့ကာလမှာအာဏာသိမ်းမှုဖြစ်ခဲ့တာမှန်ပေမဲ့ခီးသွွားလုပ်ငန်းကဏ္ဍမှာလုပ်နေသူတွေအတွက်ကတော့ပျော်စရာတကွဲမှမရှိပါဘူးဒီအချိန်လိုခီးသွွားနေတဲ့ကာလမှာတော့ဟိုတယ်ဧည့်သည်အစီအတွက်ဟာ60ရာခိုင်နှုန်းအောက်ဘယ်တော့ငါမှမလျော့ခဲ့ဘူးပေမဲ့အခုတော့40ရာခိုင်နှုန်းလောက်ဒါမှမဟုတ်အဲ့ဒီအောက်တောင်မှလျော့နေပြီလို့ထိုင်းဟိုတယ်အသင်းရဲ့ဥက္ကဋ္ဌကပြောပါတယ်ဘေကောမျိုးတော်ရဲ့အပြင်ဘက်မှာခီးသွွားလုပ်ငန်းအခြေအနေတုံ့နှေးနေပြီးထိုင်းနိုင်ငံစီစုစုပေါင်းဝင်ရောက်လာသူအရေအတွက်ဟာမနစ်ဇန်နဝါရီကနေမတ်လကာလနဲ့နှိုင်းယှဉ်ရင်9.85ရာခိုင်နှုန်းကျနေတော့မှာပဲအဲ့ဒီထဲမှာတရုတ်ဂျပန်တောင်ကိုရီးယားနဲ့ထိုင်ဝမ်နိုင်ငံတွေကနေဝင်လာတဲ့အာရှဒေသခီးသွွားအရေအတွက်ဟာလုံခဲ့တဲ့တနှစ်ကနေနှိုင်းယှဉ်ရင်အများဆုံးကျဆင်းနေပြီဖြစ်ပါခင်ဗျာ